ကရင်ပြည်နယ်မြဝတီမြို့ရဲ့အခြေအနေကတော့ထူးထူးခြားခြားတွေ့နေရပါတယ်။ဒီထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးဒဏ္ဍာနာမှာဆိုရင်ဒီနယ်ကြားဆောင်တပ်ကိုလက်မခံတဲ့ DKB တပ်သားတွေအများအပြားချထားတာကိုတွေ့ရပါတယ်။နယ်ကြားဆောင်တပ်ကိုလက်မခံတဲ့ဗိုလ်မှူးကြီးနှကမ်းမိုးရဲ့လက်အောက်ခံတပ်တွေဟာဒီမြဝတီမြို့မှာမြမအာဏာပိုင်တွေရဲ့ရုံးတွေကိုလက်နက်တွေနဲ့ဝိုင်းပြီးတော့ရွေးကောက်ပွဲကိုဆက်ကျင်ကြောင်းပြသနေတယ်လို့လည်းပြောပါရယ်။ဒီဆက်ရဖရုံးရှိကိုရောက်နေတဲ့ DKBA 900နှစ်တပ်ရင်းကတပ်မှုတစ်ခုကိုကျမဆက်သွယ်မေးမြန်းကြည့်ခဲ့ပါရယ်။
ဟုတ်တယ်ဟုတ်တယ်ဝိုင်းတော့မဟုတ်ပါဘူးလက်ရှိကျွန်တော်တို့လက်နဲ့ကဲဆောင်ရက်ကလေးဆန္ဒပြရတယ်ရှိမရှိတယ်နော်လက်နဲ့မပေါင်းတဲ့ပြည်သူတွေနဲ့ဆန္ဒပြရကျွန်တော်တို့ပြစ်ပါမယ်ကြောင့်ကျွန်တော်လက်နဲ့ကဲဆောင်ရက်ကလေးဆန္ဒပြရတယ်နော
်ဆန္ဒပြရတယ်ဆိုတော့ဘာပြပြတာလဲ
မစစ်မမှန်နဲ့ရွေးကောက်ပွဲကိုကျွန်တော်တို့ကလက်နဲ့ကဲဆောင်လာတဲ့ကလေးဆန္ဒပြနေတဲ့ကိစ္စပါရှိတယ်နော်လက်နဲ့မပေါင်းတဲ့ပြည်သူတွေနဲ့ကျွန်တော်တို့လက်တော်ပြီးတော့ဆန္ဒပြမှုရှိရင်ကျွန်တော်တို့စစ်တဲ့စစ်ကြလို့ကျွန်တော်တို့သွေးချောင်းစီအပတ်ခံမယ်ကြောင့်ကျွန်တော်လက်နဲ့ကန်ဆောင်ပြီးအပတ်လေးဆန္ဒပြနေတယ်ကျွန်တော်တို့ပြစ်ခတ်လိုက်တော့ကျွန်တော်စိတ်ကြီးတန်ဖိုးပြန်မယ
်အယုံတွေရောဝိုင်းလာပြီလား
နည်းနည်းဝိုင်းရတော့ဝိုင်းနေကန်ရောကန်နေကျွန်တော်တို့ကပြောတဲ့လက်ရှိအများပြစ်ဆိုလို့ရှိရင်စစ်တဲ့ရတော့ဝိုင်းရတယ်နော
် DKB ကဝိုင်းလာလား
โอเคโอเค
ဘယ်ယုံတွေဝိုင်းလာလဲ
လက်ရှိကျွန်တော်တို့ကလည်းဒရာဖိမှာနေရာယူတယ်စစ်တဲ့ရုံဒီစစ်တဲ့ရုံစာဖတ်ရုံရဲစခန်းအဲ့တကယ်မှမရှိတော့ချစ်ကြနေတဲ့အနေထားကမရှိတော့တကယ်မှကျွန်တော်လူချင်းနဲ့တွေ့လာတွေ့ရချင်းကြလာရင်တော့အဲတခုဖြစ်နေတယ်နော်ကျွန်တော်တို့ဘာမှမဖြစ်ဆိုတော့ဘာမှမလုပ်ဘူးပါနော
်မြမအာနာပိုင်နေဘက်ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့တုတ်ပြန်မှုတွေတော့မတွေ့ရပါဘူးမြဝတီရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော
့ဟုတ်ကဲ့မြဝတီရဲစခန်းပ
ါဟုတ်မြဝတီရဲစခန်းကို DKB တွေဝိုင်းထားလို့ကြားလို့ရှင်ဟုတ်လားရှင
်ဟုတ်ပါဘူး
အခုဆိုရင်ကရင်ပြည်နယ်ကော့ကလိတ်နဲ့ကြုံတိုးကိုသွားတဲ့နေရာကဒတိုင်ကူးဆိုတဲ့နေရာနီးမှာလဲDKBA ကဗိုလ်မှူးကြီးနှကမ်းမွေးဦးဆောင်တဲ့လက်အောက်ခံတပ်တွေနဲ့စကကစနစ်လက်အောက်ခံတပ်တွေဟာဒီနှစ်မနဲ့10နှစ်ကျော်အချိန်လောက်ကနေစပြီးတော့ညနေအထိတိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေပါတယ်။အဲ့ဒီအတွက်ကြောင့်လက်နက်ကြီးတွေကြာတာတွေလည်းရှိနေလို့မြို့ကန်တွေကပြောပြပါတယ်။မနေ့ကလည်းတင်ငန်းကြီးနောင်ဘျူဟာယုံရှိမှလည်းပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။အတိမပြုတ်နိုင်တဲ့သတင်းတွေအရတော့အသေးအဖောက်တွေရှိတယ်လို့လည်းကျွန်တော်တို့ကြားသိရပါတယ်။အခုညနေ 9:00 အချိန်လောက်မှာတော့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ချိန်ပြီးတော့မြဝတီဈေးထိပ်ကနေနေရာယူလာတယ်လို့လည်းမြို့ကန်တွေကပြောပါတယ်။ကရင်ပြည်နယ်အတွင်းမှာတော့အိုးအိမ်မဲ့သံကောင်စင်းမရှိသူတွေကိုမနေ့ကပဲသံကောင်စင်းအမြန်လုပေးလိုက်ပြီးတော့ဒီကနေ့ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီကိုမဲထည့်ဖို့အတွက်လှုပ်ခိုင်းတယ်ဆိုပြီးမြို့ကန်တွေကပြောပါတယ်။ဒီနေ့မှာပဲမြဝတီမြို့ကိုဝင်ပြီးရွေးကောက်ပွဲနဲ့ပတ်သက်ပြီးသတင်းယူခဲ့တဲ့ APF သတင်းဌာနကဂျပန်သတင်းတော်တို့အပါအဝင်လူလေးဦးကိုမြန်မာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမြဝတီရဲစခန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ညင်းဆိုခဲ့ပါတယ်ရှင်
။ကရင်ပြည်နယ်ဘက်မှာတော့မဲမတမာမှုတွေတော့ရှိနေလို့ကြားရတယ်။လွန်ခဲ့တဲ့နေ့တွေကနေစပြီးတော့တကောင်စင်းတွေအစ်စ်တွေလုပ်ပေးတယ်။အဲ့ဒီအစ်စ်တွေကနေပြီးတော့ဒီနေ့မှာမဲထည့်ရတယ်ပေါ့နော်။မဲထည့်တဲ့အခါမှာလဲဒီပြည်ခိုင်ပြိုးအဖွဲ့ကိုပဲထည့်ရတယ်ဆိုပြီးတော့ကျွန်တော်တို့သတင်းကြားရတယ်ဒီထဲမှာထူးခြားတာကတော့အပြစ်ခတ်ရစေးအဖွဲ့ဖြစ်တဲ့ဗိုလ်မှူးချုပ်နှကမ်းမွေးဦးဆောင်တဲ့ DKBA တပ်တွေကမြဝတီဖအံကော့ကရိတ်ကျုံတိုးဖလူဒီဖျားသုံးစုအဲ့နေရာတွေအထိတက်ဆွဲနေရာယူထားပြီးတော့2030ရွေးကောက်ပွဲကိုစန့်ကျင်တဲ့အကြောင်းဒီနေ့မှာသူတို့ရဲ့သဘောထားတွေကိုထုတ်ပေါ်တဲ့အနေနဲ့တိုက်ပွဲတွေကိုဖော်ဆောင်ကြတာလို့လည်းသူတို့ပြောကြပါတယ်
ဒီကရင်ပြည်နယ်မြဝတီမြို့မှာဒီကနေ့နေ့လယ်လောက်ကနေကြားဆောင်တပ်ကိုလက်မခံတဲ့ DKBA တပ်သားတွေကနေပြီးတော့ဒီရွေးကောက်ပွဲကိုလက်မခံကြောင်းပြသတဲ့အနေနဲ့ပေါ့လေစစ်အစိုးရရုံးတွေကိုဝိုင်းထားကြတယ်အခုနောက်ဆုံးရရှိတဲ့သတင်းတွေအရဆိုရင် DKBA ဘက်ကသူတို့ဝိုင်းထားတဲ့တချို့ရုံးတွေကနေစုခွာပေးလိုက်ပေမဲ့အကုန်လုံးတော့မစုခွာရသေးဘူးလို့သိရပါတယ်ပြီးတော့ဒီရွေးကောက်ပွဲသတင်းကိုယူဖို့တွားခဲ့တဲ့နိုင်ငံခြားသတင်းတောက်တဦးလည်းဖမ်းခံရတယ်ဆိုတော့အခုနောက်ဆုံးအခြေအနေပေါ့လေဟိုမဲအေးမှာပဲဒီအခြေအနေတွေကိုစောင့်ကြည့်ပြီးတော့သတင်းစုံစမ်းထားတယ်ဆိုတော့တလက်စားတယ်ပြပြပေးပါရှင်
ဒီနေကြားဆောင်တက်ကိုလက်မခံတဲ့ DKBA တက်ဖွဲ့ဝင်တွေဟာထိုင်းမြန်မာနယ်စပ်ချစ်ကြည်တံတားကနေပြီးတော့ဆုတ်ခွာသွားခဲ့ပြီးမဲ့စစ်တပ်နဲ့နှီးစပ်တဲ့နေရာတွေမှာတော့စစ်စင်ရေးတခုအဖြစ်သူတို့လုံခြုံရေးယူထားတာကိုတွေ့နေရဆဲဖြစ်ကြောင်းမြို့ကန်တွေကပြောပြပါဗျ။မြဝတီမြို့မှာ DKBA တွေကလက်နက်တွေနဲ့ဝိုင်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအစ်စ်အစိုးရဘက်ကနေသူတို့ကိုအကြေလဲဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းတပ်မှုတဦးကအခုလိုပြောပြပါဗျ။အရှင
်မရလက်ရှိသမမူနဲ့ဆိုင်မူနဲ့ကောကြောင်ပြီးတော့ဟိုရဲညှိနှိုင်းရတယ်နော်ကျွန်တော်က DKB ရဲ့လူလိုက်ကြရဲ့ဆက်လက်ဆောင်ရွက်ပေးမယ်ဒါပေမဲ့ကျွန်တော်နဲ့တိုက်ရိုက်တော့စကားမပြောဘူးကျွန်တော်လည်း CA3 ပြောင်းနေနေရတဲ့ကြောင့်အမှကျွန်တော်အရာရှိနဲ့လက်ရှိရောက်ဒီတမတ်မူနဲ့ခလျာမန်းလေးခုအရာရှိဘူးမူနဲ့စကားပြောရတယ်သူတို့ကစံမူရနေပြီးတော့တိုက်ရိုက်တမတ်မူပြောတယ်တမတ်မူကတချင်းမော်ဒယ်တိုင်းမူစကားပြောတော့ကျွန်တော်တို့လူအချက်တွေဆက်လက်ပြီးတော့သူကအမျိုးကောင်းမှလည်းဒီကြဒီဟိုရဲဆက်ဆိုင်ရေးတရားဟောလေဟာမိတ်ဆက်ဆိုင်ရေးတရားမှသူမလုပ်ပါနဲ့သူကလည်းသူတို့တော့မကောင်းဘူးခိုင်းနေတဲ့တမတ်ကျွန်တော်ပြောလို့အမီးကတောင်းမှန်လို့ဆုတ်ခွာခိုင်းလို့ကျွန်တော်တို့ခေခိုင်းတယ်မဟုတ်လေကျွန်တော်တို့ခေါင်းဆောင်ကြီးတွေနေနဲ့ကျွန်တော်တို့ပြည်နယ်ရက်ရှိရေးကမျှော်လင့်နေကျွန်တော်တို့လူလိုက်တဲ့ဆောင်ရွက်ပြည်နယ်လို့ပြောလို့ကျွန်တော်တို့စစ်တော်ညမှာတည်ယူရတယ်နော်
ညလေက
ก็เลยมีเนื้อด้วยมาพิเศษเลยได้บริมาณดีกีบีเบก้าเล่นในจีดชูยากเก็บไปไหมเอ้ยอาเมียตาลาเจ้าเนี่ยเพื่อนลงมาเตะส่งทางยาชีมูดิชิเกเรสุบิดีกีบีเบก้าเปียวว่าเลยที่บีโร่ลูกเล่นชิโนรุลูกอะไรตาอันนี้เนาะเอามาใจเนี่ยตัวนี้มาช่วยชิโนรุจ่ายเนาะชิโนรุจ่ายแล้วเล่นในจีดชิโนรุลูกเสียวอะไรก็ได้บาลเล่นในจีดอะไรเนาะมาชิโนรุจ่ายเนาะชิโนรุจ่ายเนี่ยเปียร์ที่เนี่ยชิโนรุที่เป็นเนาะเนี่ยตัวสาวชิโนรุคู่รักเ
KBA ဘက်ကလည်းအင်အားအပြည့်နဲ့နေရာယူထားဆဲပဲဖြစ်ပါတယ်ရှင
်။ကရင်ပြည်နယ်ကော့ကရိတ်မြို့အနီးကတတိုင်းကူးဆိုတဲ့နေရာအနီးမှာလည်း DKBA နဲ့မြန်မာစစ်တပ်တွေတိုက်ပွဲဖြစ်ခဲ့ပါသေးတယ်။